Peki. Akustik.
American Suya ရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
So sexual violence has been a tactic of war since ancient times.
Throughout the history of the world, don't do any that the sexosia account so yazuo mori tema lein mai san ya ajan phan mo le de khu a ba win phit par de de phai yan du thail lan jao yuan do aw ne a shet de kwe phit aw lein mai san ya ajan phan mo ko a thong cha ja ba de ရှေကလေးကလိမ့်မိုင်းဆိုင်ရာအကြံဖက်မှုကိုစီရင်နီးပြဟာအဖြစ်အသုံးချလာကြတယ်လို့သူသမရကမလာဟဲရစ်ကပြောပါတယ်စစ်ပွဲဆင်နွှဲကြသူတွေဟာပြည်သူတရက်လုံးအထိတ်အလန့်ဖြစ်နေအောင်အမျိုးသမီးနဲ့မိန်းကလေးငယ်တွေကိုပြစ်မှတ်ထားပြီးတော့သူတို့ရဲ့ခန္ဓာကိုယ်ကိုပါလွှမ်းမိုးချုပ်ကင်ဖို့ဆောင်ရွက်နေကြပါတယ်ကမ္ဘာတဝန်လက်ရှိပဋိပက္ခပေါ်ပေါက်နေတဲ့နေရာတွေမှာလည်းလိမ့်မိုင်းဆိုင်ရာအကြံဖက်မှုဟာဆက်ဆုပ်စရာအကောင်းတဲ့လုပ်ရအဖြစ်ရှိနေစေဖြစ်ပါတယ်လို့လည်းသူသမရကပြောပါတယ
် In Ukraine Russian forces have raped women in occupied territories.
Russia တို့ထိန်းချုပ်ထားတဲ့ Ukraine နိုင်ငံထဲမှာလည်း Russia တပ်တွေကအမျိုးသမီးတွေကိုမဒိန်ကျင့်ပါတယ်။ပြီးခဲ့တဲ့ဆယ်နှစ်လောက်က Iraq နိုင်ငံထဲကဒေသတွေကိုသိမ်းပိုက်ခဲ့တဲ့ ISIS တို့ကထောင်နဲ့ချီတဲ့လူတွေကိုတပ်ဖြတ်ခဲ့ကြပြီးအမျိုးသမီးနဲ့မိန်းကလေးတွေကိုကြတော့လိန်ကျေးကျွန်းတွေအဖြစ်အတင်းသွတ်သွင်းခဲ့ပါတယ်။ပဒီပခရီဆက်လက်ပပောက်နေတဲ့ဆူဒန်နိုင်ငံမှာလည်းစစ်ဘက်အရန်တပ်ဖွဲ့ဝင်တွေကအမျိုးသမီးနဲ့မိန်းကလေးတွေကိုလိမ့်မိုင်းဆိုင်ရာအကြမ်းဖက်မှုတွေကျူးလွန်နေပါတယ်။ဟေတီနိုင်ငံမှာဆိုရင်လည်းလူမှုအတိုင်းဝိုင်းတွေကိုကောင်းမဖော်ရအောင်လို့ဂိုင်းအုပ်စုတွေကလိမ့်မိုင်းဆိုင်ရာအကြမ်းဖက်တာကနေမရင်းကျင့်တဲ့နီလန်းကိုပါတုံးနေကြပါတယ်။အလားတူထိုင်းလန်စရာဖြစ်ရတွေကိုတောင်ဆူဒန်၊ Ethiopia ၊ Central African Republic နဲ့ Congo နိုင်ငံတို့မှာလည်းတွေ့နေရပါတယ်။မနေ့အောက်တိုဘာ9ရက်နေ့မှာတော့ Hamas တို့ကလိမ့်မိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုကျူးလွန်တာကိုတွေ့မြင်ခဲ့ရပါတယ်
။ My heart breaks for the trauma and pain.
ဒါဟာရင်းချမ်းရေးတည်ငြိမ်ရင်းနဲ့လူအခွင့်အရေးတွေကိုတိုက်ခတ်တဲ့လုပ်ရအဖြစ်နိုင်ငံတကာအသိုင်းအဝိုင်းကအတိအမှတ်ပြုရေးဆောင်ရွက်နေတာမှာကြီးမားတဲ့တိုးတက်မှုတွေလက်တလုံးနှစ်တွေမှာတွေ့လာရတယ်လို့လည်းဒုသမ္မတ Harris ကပြောပါတယ်။လိမ့်မိုင်းဆိုင်ရာအကြမ်းဖက်မှုရဲ့တားကောင်တွေဖြေခဲ့ရသူတွေနဲ့ကျန်းမာရေးဝန်ထမ်းတွေအတွက် RIP kit တပ်တည်နမူနာယူတဲ့အခါလိုအပ်တဲ့ပစ္စည်းကိရိယာတွေကိုအမေရိကန်ပြည်ထောင်စုကကုလသမဂ္ဂနဲ့ကမ္ဘာတစ်ဝှမ်းရှိကဦးဆောင်ပံ့ပိုးနိုင်ခဲ့တဲ့အတွက်ဂုဏ်ယူမိပါတယ်။စစ်ဘက်နဲ့ငြိမ်းချမ်းရေးတပ်ဖွဲ့ဝင်တွေကိုလည်းအမေရိကန်ကသင်တန်းတွေပေးနေပါတယ်လို့လည်းသူသမရကပြောပါတယ်။ဒါပေမဲ့လည်းကမ္ဘာတစ်ဝှမ်းလုံးမှာဒီလိုရက်တွေအတွက်တော်ဝန်ခံမှုရှိလာအောင်ဆောင်ရွက်သွားဖို့ဆိုရင်တော့အမေရိကန်ရဲ့စနစ်နဲ့မလုံလောက်ပါဘူး။ပဋိပက္ခတွေနဲ့ဆက်နွယ်နေတဲ့လိမ့်မိုင်းဆိုင်ရာအကြမ်းဖက်မှုမှတည်းပြပြတသားရှုံချရပါမယ်။လိမ့်မိုင်းအကြမ်းဖက်မှုနဲ့ကြုံတွေ့ခဲ့ရသူတွေကိုအားပေးကူညီဖို့တပ်တွေအထောက်အထားတွေကိုထိရောက်စွာစုဆောင်ရယူဖို့နဲ့စုံစမ်းစစ်ဆေးမှုတွေပုံမဆောင်ရွက်ဖို့စတဲ့စနစ်တွေကိုဦးစားပေးဆောင်ရွက်ရပါမယ်။သမရဂျိုးပန်နံအစိုးရက Dignity in Documentation Initiative ဆိုတဲ့အစီအစဉ်တစ်ရပ်ကိုကျွန်းလ18ရက်နေ့မှာစတင်ခဲ့ပါတယ်။တာဟာပဋိပက္ခတွေနဲ့ဆက်နွယ်နေတဲ့လိမ့်မိုင်းဆိုင်ရာအကြမ်းဖက်မှုတွေအဆုံးသတ်နိုင်ရေးကုလသမဂ္ဂရဲ့ဂျိုးပန်းမှုကိုပံ့ပိုးပေးလိုတဲ့အကြောင်းရင်းလည်းပါပါတယ်။ပဋိပက္ခတွေနဲ့ဆက်နွယ်နေတဲ့လိမ့်မိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုတရားရေးဖက်ကရောဥပဒေစိုးမိုးရေးဖက်ကပါလုံလောက်စွာကင်တွယ်ဆောင်ရွက်မှုမရှိတာအတော်ကြာပါပြီ။နောက်ဆက်တွဲအကျိုးဆက်တွေကိုတာဝန်ခံမှုရှိစေရမယ့်အစားပြစ်တင်ရှုံချရုံနဲ့အဆုံးသတ်သွားတာကလည်းအတော်ကြာပါပြီ။လိမ့်မိုင်းဆိုင်ရာအကြံဖက်မှုကိုစီရင်နည်းပြဟအဖြစ်အသုံးချနေတာဟာဆင်ခြင်တုံတရားကင်းမဲ့တာဖြစ်ပါတယ်။ပြစ်မှုကျူးလွန်သူတွေကိုတာဝန်ခံမှုရှိလာအောင်မဆောင်ရွက်နိုင်ဘူးဆိုရင်ကျမတို့အားလုံးလူသားစာမှုကိုပြက်ကွက်တာနဲ့အတူတူပါပဲလို့လည်းသူသမရကမလာဟဲရစ်ကပြောဆိုခဲ့ပါတယ်။
အမေရိကန်ဆူရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြီးပါပြီ။